စစ်စရန်ယူအားထောင်းတွေချခံထားတဲ့လယ်သမားတွေအယူခံအနိုင်ရပြီလို့ကြားလေအဲ့တော့သူတို့ကိစ္စကိုဒီဦးတျောင်ထွန်းကလည်းဒီလိုက်ပါဆောင်ရွက်ပေးခဲ့တာဆိုတဲ့ခါကျတော့အဲ့တော့ဖြစ်စဉ်အချင်းချုပ်လေးနည်းနည်းပြောပြပါလားခင်ဗျာ
ဖြစ်စဉ်အချင်းချုပ်ကတော့ဒီလိုဗျ21ရက်3လ2017တုန်းကဒီဦးတန်းဦးရဲ့ဦးအောင်လင်းရဲ့ဦးပမောင်ဆန်းရဲ့ဦးကျော်ညွန့်ရဲ့ဦးထွန်းမင်းလူရဲ့ငါးဦးပေါ့နော်အဲ့ငါကဦးကစတီဆိုတာဆက်ယုံနေကိုမော်တော်ဆိုင်ကယ်၃စီးနဲ့ဝင်ပြီးတော့ဆဲဆူရန်ကားတယ်ခဲရီနဲ့ပြစ်ပေါက်တယ်ဆိုပြီးတော့ကျွန်တော်တို့ဒီဗိုလ်မှူးဝင်းမြင့်ငိမ့်ပေါ့ဗျာဒီထူးကုံကြီးကနေပြီးတော့ဟိုတရားလိုလုပ်ပြီးတော့တရားစွဲတာပေါ့နော်အဲ့လိုတရားစွဲတဲ့အခါကျတော့သူတို့ငါဦးအ낵ကနေပြီးတော့ကျွန်တော်တို့ဦးတန်းဦးရဲ့ဦးအောင်လင်းရဲ့ဒီနေ့အပေါ်မှာမူလတော့၈နှစ်နဲ့9လကြာခဲ့တာကိုအခုလိုမျိုးကျွန်တော်တို့အယူခံရုံးမှာပြင်ဆင်ပြီးတော့အမိန့်ချပြီးတော့သူတို့ဘောင်းမှာဒီအမြင့်ဆုံးပြစ်ဒဏ်က3လကအမြင့်ဆုံးဖြစ်တယ်ပေါ့နော်အဲ့လိုဖြစ်တဲ့အခါကျတော့တိကျစီကြားခံရတဲ့အခြေအနေကနေပြီးတော့တပေါင်းလေးကြားခံတဲ့အတွက်ကိုတန်းဦးရဲ့ကိုအောင်လင်းရဲ့ကအားလုံးပေါင်းကြားခံမဲ့ပြည်တံကာလက3လပေါ့နောက်ဒီဦးခမောင်ဆန်းရဲ့ဦးကျော်ညွန့်ရဲ့ဦးထိုးမင်းလူရဲ့ကြတော့ငကိုလုံးကစုစုပေါင်းသူက8နှစ်နဲ့6လတိကျစီကြားခံရတဲ့အခြေအနေကနေပြီးတော့တပေါင်းလေးကြားခံတော့ကျွန်တော်တို့ကဒီ450နှစ်အရ3လအမြင့်ဆုံးဖြစ်တဲ့အတွက်သူတို့3ဦးကလည်းကျွန်တော်တို့ပြည်တယ်ကလည်း3လပြည့်ပြီးသွားပြီပေါ့ခင်ဗျာအဲ့တော့ဒီကံတရားဦးဖြစ်တဲ့မင်းဦးခရိုင်တရားဦးကလည်းဒီနေ့ပဲကျွန်တော်တို့ဒီလှုပ်ဝရမ်းထုတ်ပေးတာပေါ့လှုပ်ရမ်းထုတ်ပြီးတော့လှုပ်ရမ်းရတရေချင်းထောင်ရောက်သွားရင်သူတို့တွေအားလုံးကပြန်ထွက်လာမှာပါ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့သူတို့ရဲ့ဇလန်းအဆောက်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကြားရတာဥပိုင် limited ကနေပြီးတော့ဒီ cost ဆက်ယုံစောက်ဖို့ဆိုရင်သူတို့လောက်ကင်စားတော့နေလေယာမြေတွေဝင်သိမ်းလို့အဲ့ဒီကိစ္စကိုဒီဥတန်းဦးအပါဝင်ဒီလမ်းမ၅ဦးကဥဆောင်ပြီးတော့တရားဆွဲထားတယ်လို့ကြားတယ
်ဟုတ်တယ်ခင်ဗျအဲ့ဒါလေဥတန်းဦးနဲ့စုပေါင်း၄ဦးကကမ္မညွန့်နဲ့တရားရုံးမှာတရားဆွဲတော့သူတို့ရဲ့တရားဆွဲဆိုလာကပတ်လက်ခံရတယ်ပတ်လက်ခံရတော့သူတို့ကတရားခိုင်တရားရုံးကိုကျွန်တော်တို့ပြင်ဆင်မှုတက်တယ်ပတ်လက်ခံရတယ်အဲ့တော့သူကဟိုကူတော့မကွေးတိုင်းဒေသကြီးတရားလွှတ်တော်မှာသူတို့ပြင်ဆင်မှုတက်ရောက်ထားပါတယ်အမိန့်ချမှုအတွက်ကိုတော့တရား၈လနဲ့2017နှစ်မှာချိန်ဆထားပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဒီလိုမျိုးထောင်နဲ့ရှင်းနှစ်ကြော်တွေပေါ့နော်အသီးသီးချတာပြီးတော့မှအခုလိုမျိုးတခါဟိုရှော့ပေးလိုက်တယ်ပေါ့နော်အဲ့တော့ပထမဆုံးတည်းကသူတို့ကဒါဒီကိစ္စမှားယွင်းပြီးတော့ပြစ်ဒဏ်စီရင်မိတဲ့သဘောဖြစ်နေလို့လားဘလို့အခြေအနေကြောင့်လဲ
ယူကန်မှာကတော့ကျွန်တော်တို့က 100% အပြည့်အဝနိုင်လိုက်တာမျိုးတော့မဟုတ်ဘူးခင်ဗျာ။ယူကန်တရားသူကြီးကနေပြီးတော့အမိန့်ဝင်ချတဲ့အခါမှာသူကဟိုမူလတော်ကဖြစ်တဲ့ချစ်စင်မှာတော့ဒီတရားခံနေပြည့်မှုကျွတ်လွန်တာကိုသူကမကျွတ်လို့မို့တော့မတုံ့တက်ဘူးဗျာ။တိုးတော့လဲပေးထားတဲ့အပြစ်ဒဏ်လေးကတော့ကျွန်တော်တို့ကဒီများပြားလွန်းနေပြင်းထန်လွန်းနေဆိုတဲ့အနေအထားမျိုးနဲ့နောက်တစ်ခါကျွန်တော်တို့ဒီထူးကုမ္ပဏီလီမိတက်အနေနဲ့ကလည်းဟိုအာဂါသစိတ်တွေမရှိပါဘူးစာကြည့်ကြည့်အမှုတော်မှသူတို့ကဟိုရုပ်သိမ်းဖို့ပြင်မယ်ဆိုရင်ရုပ်သိမ်းမှုအနေထားမျိုးတောင်ရှိတဲ့သဘောထားလေးတွေပြင်ပြလျှောက်ထားတယ်လို့ဒီလိုမျိုးလေးလည်းကျွန်တော်တို့ဟိုနားလည်အောင်ရှင်းပြပြီးတော့အခုလိုပြည်တံလေးကိုချော့ပေးလိုက်တယ်ပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့အဲ့လိုဆိုတော့ဟိုကျွန်တော်တို့လည်းဒီအများကြီးကြားနေရတာပေါ့နော်ဒီလယ်သမားတွေနဲ့ပတ်သက်တဲ့ဟိုဒီလိုလယ်မြေသိမ်းလို့ပြန်လည်တရားဆွဲကြတာတွေအဲ့ကကြတော့သူတို့မှလည်းဒီလိုအဖြေကောင်းကောင်းရနိုင်မဲ့နီးလန်းမျိုးတွေသူတို့လိုချင်ကြတာပေါ့အဲ့လို့ဆိုတော့ဒီလိုမျိုးအမှုခင်းတွေဖြစ်လာလို့ရှိရင်သူတို့အနေနဲ့ဘလို့ဖြေရှင်းသင့်တယ်ဆိုတာမျိုးဘလို့အကြံဉာဏ်ပေးခြင်းလဲခင်ဗျာ
ကျွန်တော်ကတော့ဘယ်သူပဲမဖြစ်ပေါ့ဗျာတရားဥပဒေကိုချိုးဖောက်ပြီးတော့မတရားသဖြင့်သိမ်းတာပဲဖြစ်ဖြစ်ဟိုနိုင်ငံတော်ပဲဖြစ်ဖြစ်မတရားရင်တော့ဥပဒေနဲ့ပတ်သက်ပြီးကျွန်တော်တို့ကရှိတဲ့အခွင့်အရေးတရားစွဲဆိုမှုတွေရေးယူဆောင်ရွက်မှုတွေဒါမျိုးတွေကျွန်တော်တို့ကတော့ဆောင်ရွက်သွားရမှာပဲဗျာအောင်မြင်တာမအောင်မြင်တယ်ဆိုတာကတော့ကျွန်တော်တို့ဒီမှာကတော့တခါတရံကြတော့လေခြေနေလေးတွေကမျိုးမျိုးရှိတာပေါ့ဗျာသို့တော့ကိုယ့်ဘက်ကတော့ရုပ်ရှားရှိတာကတော့လုံနေရမှာပဲလို့ဒီလိုပဲကျွန်တော်ကတော့အကြံပြုချင်တယ်ဗျာတရားဆွဲကြရရှိရင်နားလေတဲ့ရှင်နေရှိရတဲ့တိုင်ပင်ပြီးဆွဲရမှာပဲဗျအဲ့တော့ဆွဲကြရရှိရင်ဆွဲပါလို့ပဲကျွန်တော်ကတော့တိုက်တွန်းချင်တာပါပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဟိုဦးတျောင်ထွန်းကပြောသွားသလိုပေါ့နော်ဒီနားလေတဲ့ဒီရှင်နေရှိရတဲ့တိုင်ပင်မှုဆိုတာကလည်းဒီတချို့လယ်သမားတွေကြတော့သူတို့မှအဆက်အသွယ်မရှိကြဘူးပေါ့နော်အဲ့လိုအခက်အခဲဖြစ်နေတဲ့လယ်သမားတွေအတွက်ပေါ့နော်ဘယ်လိုဆောင်ရွက်ရမလဲဆိုတာမျိုးရောဗာများအကြံဉာဏ်ပေးခြင်းလဲ
အခုနောက်ပိုင်းဆိုရင်ဦးလီရင်ကျော်ကြီးကျွန်တော်ဆိုရင်ဒါဟိုရန်ကုန်ကအငယ်ကြီးဦးအောင်သိန်းတို့နဲ့ကျွန်တော်တို့နဲ့အခုနောက်ပိုင်းမှာအဆက်အသွယ်လေးတွေရပြီးတော့ကျွန်တော်တို့ရှိနေတဲ့အကွန်ရဲတစ်ခုလေးတူပြီးတော့ဖွဲ့စည်းလိုက်တယ်လေအဲတော့ဟိုမတရားမှုလို့ပေါ်တယ်ဆိုတော့တောင်သူလေသမားရောလူသားတည်သူတွေရောဒါလေးကိုသူတို့အနေနဲ့တော့တရေမီဒီယာကြီးမှနားထောင်ပြီးတော့ဘယ်နေရာမှာတော့ဘယ်ရှိနေတယ်ဘလို့ကတော့ဆောင်ရွက်ပေးတာမျိုးတွေဒါတွေတော့တို့တည်သူတွေအတွက်ရှိတယ်ဆိုပြီးတော့နီးလန်းစာပြီးဆက်သွယ်ဆောင်ရွက်ဖို့တော့ဂိုင်းကန်ရှင်နေအပေါ်မှာမူတည်တာပေါ့အဲလိုဆက်သွယ်ဆောင်ရွက်လာမယ်ဆိုရင်တော့ကျွန်တော်တို့ကဟိုတက်နိုင်တဲ့ဘက်ကနေဒီဆောင်ရွက်ဖို့တော့အစဉ်နဲ့မှာပဲလို့ဒီလိုပဲပြောချင်ပါတယ်
ဟုတ်ကဲ့ပါခင်ဗျကျေးဇူးအများကြီးတင်ပါတယ်ဦးတင်အောင်ထွန်းရေ
ဟုတ်ကဲ့ပါခင်ဗျကျေးဇူးပါပဲ